မောင်နှောမြွတ်နယ်မြောက်ပိုင်းကျင်းချောင်းကြီးရွာကနေမရမကြီးတိုင်းရင်သားနှစ်ဦးဟာမနေ့ကညာ7နာရီလောက်မှာကျင်းချောင်းကြီးရွာနဲ့နှစ်မိုင်လောက်သာကွာဝေးတဲ့အထက်ပြူမရှောင်ဘက်ကိုငါးရှာဖို့လှင်နဲ့ထွက်ကသွားခဲ့ကြရမှာတိုက်ခတ်ခံခဲ့ရတာဖြစ်ပါတယ်။ပြူမရှောင်တဲကမျောရှောင်ကြီးရွာအနီးမှာမျောပိုက်ရှာနေစဉ်ည7နာရီလောက်အချိန်မှာအမည်မသိလူ6ဦးကလှင်နှစီနဲ့ရောက်ရှိလာပြီးသူတို့စီးလာတဲ့လှေကိုကြားညက်ပြီးတပ်ဖြတ်ဖို့ကြိုးစားခဲ့ကြတာဖြစ်တယ်လို့တိုက်ခတ်ခံရသူ2ဦးရဲ့ထွက်ဆိုချက်ကိုကိုးကားပြီးကျင်းချောင်းကြည့်ရအောင်ရှုံရင်မူဥကိုကိုအောင်ကပြောပါတယ်ဒီဖြစ်စဉ်တွေကြောင့်သူတို့နှစ်ဦးတည်းကတူဦးကဥကောက်မှာပြင်းထန်တဲ့တံရရရရှိခဲ့တယ်လို့လဲအုပ်ချုပ်ရင်မူဥကိုကိုအောင်ကပြောပါတယ
်ပြူမချောင်းပေါ့အဲ့ဒီကနေပြီးတော့သူတို့ငါတော့ချာကြအဲ့ဒီရိုက်ခံရတဲ့တယောက်ဥကောက်မှာတံရရတဲ့သူလော်တက်နဲ့ရိုက်ခံရတာတယောက်ကသူကအဲ့လေဘွားနေပြီးတော့ခုံပြီးတော့ရှင်းပြရပါဘူးနော်ပြည့်တဲ့အချိန်မှာအဲ့တက်နဲ့လိုက်ကြည့်ရိုက်တာဒီကောင်နဲ့အော်တော့ဟိုကကျွန်တော်တို့ဒီပြူမဆိုရဲအဲ့ဒီကရခိုင်နေအတန်ကြတော့ဟိုသမီးကြီးကထွက်လိုက်လာတော့ကတော့ဟိုကောင်ကြီးကလာရီကအကုန်ပြေတော့လေရောပါတော့တယ်သူတို့ဒီမှာနိချိုးရတာအထက်20ကျော်ပဲဟိုကောင်ကအခုကျွန်တော်တို့တဲချောင်းတိုက်နေစေုံမှာတော့စေကသောမခင်ဘူးမောင်တော်ကိုဆင်းတော့ပါပြီသူတို့မောင်တော်စေုံတက်ဖို့အတွက
်တရှင်ထဲမှာပဲအထက်ပြူမှာကြေးရွာကဒေသခံနှစ်ဦးဟာမနေ့ညနေ9နာရီလောက်ကရှောင်းထဲမှာငါးရှာဖို့ထွက်ခွာသွားရာကနေပျောက်ဆုံးနေပါတယ်ည7နာရီအချိန်ထိအိမ်ပြန်ရောက်မလာတဲ့အတွက်အောက်ပြူမှာရဲစခန်းကိုအကြောင်းကြားပြီးရှာဖို့ရေးတွေလှုပ်ဆောင်ရမှာမရမကြီးတိုင်းရင်သားနှစ်ဦးကိုတန်ရရီနဲ့ကန်ဆာအနေမှာတွေ့ရှိခဲ့ကြတာဖြစ်တယ်လို့လည်းသိရပါတယ်။ပျောက်ဆုံးနေတဲ့လူနှစ်ဦးကိုတော့အခုညနေပိုင်းအချိန်ထိရှာမတွေ့သေးဘူးလို့အထက်ပြုမှကြည့်ပါဦးချိုရင်မူဦးထွန်းလိုင်ကပြောပါတယ်
။သူကငါရှာဖို့တော့အင်းနဲ့ပျောက်သွား။ကျွန်တော်တို့ကတော့အရင်နေတော့ဒီမှာရောကအင်းနဲ့လိုက်ချနေရတယ်။လောလောဆယ်ဆယ်ရှာမတွေ့သေးပါဘူး။အရင်တို့ကတော့ဒီဘက်တက်ဖြစ်တဲ့ကျွန်တော်တို့ကတော့မရှိပါဘူး
။မင်းညာကတိုက်ခတ်ခံရသူနှစ်ဦးတည်းကတူဟာတန်ရပြင်းထန်ပြီးနောက်ထပ်တူကတော့ထိုးကြိတ်တန်ရရရရှိခဲ့တာဖြစ်တယ်လို့မောင်တော်စေယုံမှာလူနာသွားတွေ့ခဲ့တဲ့ဒေသခံတို့ကပြောပါတယ်သူတို့နှစ်ဦးဟာ2019ခုနှစ်ဩဂုတ်လအတွင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေကြောင့်မိတိုင်းနဲ့တမန်သားကြေးရွာကနေထွက်ပြေးလာပြီးကျင်းချောင်းကြေးရွာမှာမိခိုနေထိုင်ကြသူတွေဖြစ်ပါတယ်တိုက်ခိုက်ခဲ့တဲ့လူ6ဦးဟာမွတ်စလင်တွေဖြစ်ပေမဲ့ဘယ်မှာနေထိုင်သူတွေဖြစ်တယ်ဆိုတော့အသေးစိတ်အချက်လက်ကိုတော့မသိရဘူးလို့ကျင်းချောင်းကြေးရွာဦးချိုရင်မူဦးကိုကောင်အောင်ကပြောပါတယ်မနေ့ကပျောက်ဆုံးသွားတဲ့လူနှစ်ဦးကိစ္စနဲ့ပတ်သက်ပြီးမိသားစုတွေကငခုရနယ်မြေရဲစခန်းမှာဒီနေ့မနက်ကတိုင်ရှက်ဖွင့်ထားတယ်လို့လည်းသိရပါတယ်။မောင်တော်ဒေသမှာဌာနေတိုင်းရင်းသားတွေနဲ့မွတ်စလင်တွေအကြားတစ်ဖက်နဲ့တစ်ဖက်မယုံကြည်မှုတွေဟာခက်အဆက်ဆက်တည်ရှိနေကြတာဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေနောက်ပိုင်းမှာတော့နှစ်ဖက်မယုံကြည်မှုတွေဟာပုံမဆိုးဝါးလာခဲ့ပါတယ်။မနေ့ကတိုက်ခိုက်ခဲ့တဲ့အမည်မသိမွတ်စလင်၆ဦးဟာမောင်တော်ဒေသမှာနေထိုင်သူတွေဖြစ်ကြောင်းယူဆရတယ်လို့ပြောကြပေမဲ့လည်းသူတို့ဘာကြောင့်အခုလိုတိုက်ခိုက်တယ်ဆိုတာကိုတော့သက်ဆိုင်ရာကြေးရွာအုပ်ချုပ်ရေးမှုတွေကတိတိကျကျပြောဆိုနိုင်ခြင်းမရှိရပါဘူး။ဒီဖြစ်စဉ်တွေကြောင့်ဌာနေတိုင်းရင်းသားတွေနဲ့မွတ်စလင်တွေအကြားပဋိပက္ခတွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေကြပါတယ်။မောင်တော်ဒေသမှာတာဝန်ကျနေတဲ့နေကြားဆောင်ရက်တက်ရဲမှုတို့ကို RFA ကဆက်သွယ်မေးမြန်းရမှာတော့အဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ပြောပါတယ်
။အားဆရာကျွန်တော်ခဏလေးကျွန်တော်ဒီကကိုမြေပြင်မှာရှင်းနေတယ်ပေါ့ခဏလေးတော့ကျွန်တော်ပြီးတော့ပြောပြောဟုတ်ကဲ့ပြီးတော့ကျွန်တော်လှုပ်ရှင်းနေတယ်ပေါ့ဗျာဆက်လိုက်နော်ဟုတ်ကဲ့ဟုတ်ကဲ
့မောင်တော်မြောက်ပိုင်းဒေသမှာပြီးခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်ခံရမှုတွေနောက်ပိုင်းထာနေတိုင်းရင်းသားတွေဟာတော်တော်ရှောင်းမြောင်းတွေကသူတို့ရဲ့လုပ်ငန်းခွင်တွေအတွင်းမှာမကြာခဏဆိုသလိုအခုလိုတိုက်ခိုက်ခံရမှုတွေရှိနေတာဖြစ်ပါတယ်။ရခိုင်နိုင်ငံရဲ့ပါတီတွေနဲ့ဒေသကနေဟာဘူးတိတာမောင်တော်ဒေသမှာထာနေတိုင်းရင်းသားတွေရဲ့ဘဝလုံခြုံရေးအာမခံချက်ရရှိအောင်ဆောင်ရွက်ပေးဖို့အစိုးရတာဝန်ရှိသူတွေကိုစင်ဆက်မပြတ်တောင်းဆိုမှုတွေပြုလုပ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။